အိန္ဒိယနိုင်ငံရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကိုဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲငြင်းငြင်းချမ်းချမ်းရှိကြဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကပန်ကြားလိုက်ပါတယ်။အိန္ဒိယရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေဟာဆိုရင်ဝန်ကြီးချုပ်မိုဒီရဲ့ဘာဟာဂျာတီယာဂျနတာပါတီရဲ့မွတ်စလင်တွေကိုဆန့်ကျင်ပြီးဟိန္ဒူဦးစားပေးရေးအစီအစဉ်တစ်စိတ်တစ်ပိ ဆန္ဒပြကြပါတယ်။မြို့တော်ညူဒေလီကတက္ကသိုလ်တစ်ခုတည်းကိုရဲတပ်ဖွဲ့ကအင်အားသုံးဝင်ရောက်ခဲ့ပြီးမျက်ရည်ရိုးဘုံနဲ့ဖြုတ်ခွဲတာကြောင့်ဒါဇင်နဲ့ချီတဲ့ကျောင်းသားတွေဒဏ်ရာရခဲ့ပြီးနောက်တစ်နေ့မှာပဲကောလိပ်ကျောင်းသားတွေဆန္ဒပြကြတာပါ။အခုဥပဒေသေးချောင်းဒေသရင်းမှာတောင်းနဲ့ချီတဲ့ဟိန္ဒူရွှေ့ပြောင်းတွေကိုအခြေချခွင့်ပေးမဲ့အရေးဆိုရင်ချက်နဲ့နိုင်ငံအရှိမြောက်ပိုင်းပြည်နယ်တွေမှာဆန္ဒပြသူတွေကပြင်းထန်နေတာနဲ့အတူပဲအတိုက်ခံပါတီခေါင်းဆောင်တွေကပြည်နယ်အတော်များများမှာဆန္ဒပြပွဲတွေလုပ်နေကြပါတယ်။အခုအိန္ဒိယရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေအရအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်တို့ကဘာသာရေးအရလူနည်းစုဖြစ်ပြီးဖိနှိပ်မှုနဲ့ရင်ဆိုင်နေရတဲ့ဟိန္ဒူ၊ဆစ်ခ်၊ခရစ်ယာန်ဘာသာဝင်တွေအိန္ဒိယနိုင်ငံသားလုပ်ငန်းစဉ်ပို့ပြီးတော့မြန်ဆန်သွားစီမှာဖြစ်ပေမဲ့မွတ်စလင်တွေတော့မပါပါဘူး။အိန္ဒိယအစိုးရကတော့ဘာသာရေးအရာဗက်လိုက်တာမဟုတ်ဘူးလို့ညှင်းဆိုပြီးအစ္စလမ်တိုင်းပြည်တွေမှာမွတ်စလင်တွေကလူနည်းစုမဟုတ်တာကြောင့်အခုလိုခြံလှက်တာလို့ပြောဆိုထားပါတယ်။